ချင်းရှိနယ်တောင်ပိုင်းကမ်ပလန်မြို့နယ်ချင်းတွေးမြို့ဘက်ကိုစစ်ကောင်စီတပ်ကနေအင်အားဖြည့်စစ်ဆင်ရေးပြုလုပ်လာလို့ဒေသခံချင်းကာကွယ်ရေးအဖွဲ့နဲ့တိုက်ပွဲတွေဖြစ်ခဲ့တယ်လို့ရွာသားတထောင်လေးပါလဲတောတောင်လေးထဲမှာစစ်ပေးတင်ဆောင်နေရပါတယ်ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုသားညိုကြောပြပေးပါဦးခင်ဗျာ
အကွေတိုင်းရောက်ရှိဘက်ကနေတော့ချင်းပြည်နယ်တောင်ပိုင်းကမ်ပလက်မြို့နယ်ကျင်တွင်းမြို့ဘက်ကိုဥတည်လာတဲ့စစ်ကောင်စီတပ်နဲ့ဒေသခံချင်းပြည်သူ့ကော်မတီတပ်ဖွဲ့ CDF ကမ်ပလက်တို့ကြားတိုက်ပွဲဖြစ်ပွားခဲ့လို့တိုက်ပွဲဖြစ်ပွားရာလမ်းကြောတစ်လျှောက်ကကြီးရွာသားတထောင်လောက်စစ်ပေးတင်းရှောင်နေကြရတယ်လို့ကမ်ပလက်ဒေသခံစိုင်းမန်နိုင်ကပြောပါတယ်
လောင်းရှိတဲ့ကနေစစ်တောင်းထိုးလာတော့အဲတိုက်ပွဲတောက်လျှောက်ဖြစ်နေအဲ့မှာရွာသားတွေကတော့သူတို့ချက်ပြီးတင်းဆောင်ကြတယ်အဲ့လမ်းကြောင်းတစ်လျှောက်မှာရှိတဲ့ကြီးရွာကလူတွေကတော့အကုန်လုံးချက်ပြီးကြတယ
်စစ်ကောင်စီတပ်ဖွဲ့တွေဟာဖေဖော်ဝါရီ19ရက်နေ့ကလေးကမကွေးတိုင်းရောင်းရှိကနေပြီးတော့မစော်တီကျင်တွင်းလမ်းကြောင်းကနေထိုးဆစ်ဆင်လာပြီးလမ်းကြောင်းတစ်လျှောက်မှာလည်းလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်တာကြောင့်မစော်တီမော်ချောင်းဖ ্লাই ဒုတ်ရွာထန်ကုံစတဲ့ကြီးရွာကဒေသခံတွေဒီလိုရောက်ကိုထပ်ပြီးတင်းရှောင်နေကြပါတယ်ဖေဖော်ဝါရီလ27ရက်နေ့ကမောချောင်းကြီးရွာနာဖြစ်ခဲ့တဲ့တိုက်ပွဲတွင်အင်ဂျင်တချို့မိရှုခါတယ်လို့စစ်ဆောင်မောချောင်းရွာသားတို့ကပြောပါတယ
်။ရွာထဲတိုက်ပွဲဖြစ်နေပုံလုံးထပ်ပြေးကြတယ်ရွာထဲမှာဝန်ပြီးမှပစ္စည်းတွေပုံလုံးတည်တယ်တင်းအင်းလက်လေးလုံးမိရှုခဲ့တယ
်။စစ်ကောင်စီတပ်ဖက်ကအင်အားနဲ့ထိုးစစ်ဆင်တာကြောင့်ဖေဖော်ဝါရီလ19ရက်နေ့ကနေပြီးတော့မနေ့ကအင်္ဂါနေ့အထိစစ်ကောင်စီတပ်နဲ့ချင်းကောက်ဝေးပူးပေါင်းတပ်ဖွဲ့တို့ကြားတိုက်ပွဲဖြစ်ခဲ့တာလို့ချင်းပြည်သူ့ကာကွယ်ရေးအဖွဲ့ CDF ကပ်ပလက်ကြော်ရေးစုဝင်ရှိသူကလည်းပြောပါတယ
်။ဆက်ကွေးမြောင်နဲ့ဒီမကွေးတိုင်းနဲ့ချင်းပြည်နယ်အစပေါ့အစောလေးချင်းကျော်ဒီနာမှာအဲ့မှာတောက်ဆွဲအစဖြစ်တဲ့အဲ့မှာမနေ့ပိုင်းမှာသူတို့ဖက်ထဲလောက်တော့တည်တယ်ဒီကနေ့ပတ်စံမှာ၄ရောက်လောက်တည်တယ်ပေါ့နော်။သူတို့အင်အားက300ဝန်းကျင်ကားချက်6စီးနဲ့ဆိုတော့သူတို့ပြစ်ဆုံးနေပဲ။ကားချက်ပြင်းနေမှာတော့မောဆောင်ရွာပေါ့နော်တောက်ဆွဲဖြစ်တဲ့သူတို့ဖက်ကတုံးရောအနေဆုံးပေါ်တော့သူကအဖြစ်မှာတော့အဲ့ဒီမော်ချောင်းယူရတဲ့ကဒီသူအင်းလေးလုံးသူတို့မြေချိုးတယ်တင်းတင်းနဲ့အဲ့ဒီမော်ချောင်းအကြမ်းပါပဲတော့ဆက်ဆက်ဆက်နေနေမနေရပေါ့တနည်းကုံနေပါပဲဆက်ဆက်ချင်းပန်ခဲ့တယ်အဲ့မှာသူတို့အနေဆုံးဆက်ပြောင်းကတူချတယ
်နောက်ရှင်နဲ့ကျင်းတွင်းမျိုးကြမှာစစ်ကောက်စီတက်ကိုချင်းကကွေပူပေါင်းတက်ဖွဲ့တွေကကြားဖြတ်တက်ခိုက်ခဲ့တာဖြစ်ပြီးတော့လက်ရှိမှာလက်နက်နဲ့ချီမလုံလောက်တာကြောင့်ဆုတ်ခွာနေရတယ်လို့လည်းသူကပြောပါတယ်လောင်းရှိနဲ့ကျင်းပြင်းမျိုးဟာ23မှန်ကျော်ကွာဝေးပေမဲ့လေချင်းပြည်သူ့ကော်မတီတပ်ဖွဲ့ရဲ့တက်ခဲမှုကြောင့်စစ်ကောင်စီတပ်တွေဟာအခုတည်းကကျင်းပြင်းမျိုးကိုမရောက်နိုင်ကြသေးဘူးလို့လည်းသူကပြောပါတယ်။ကမ်ပလက်မျိုးနဲ့တိုက်ပွဲမှာစစ်ကောင်စီဘက်ကထိခိုက်မှုများတယ်လို့ကမ်ပလက် CDF ဘက်ကပြောပေမဲ့တိကျအတိမပြုနိုင်သေးပါဘူး။တိုက်ပွဲဖြစ်ပွားမှုအခြေအနေကိုသိနိုင်ဖို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကိုဆက်သွယ်မိမိရမှာတော့သူကအခုလိုတုံ့ပြန်ပါတယ
်။ချင်းပြည်နယ်ဘက်မှာတော့ဒီရပိုင်းပြည်မှာတော့ကျွန်တော်တို့ကမ်ပလက်ဘက်မှာတော့မရှိတဲ့တာမန်ပြခတ်မှုမျိုးပဲဖြစ်ပေါ်ရတယ်
။ကမ္ဘာ့မြို့မှာချင်းကောက်ရီအဖွဲ့ CDF နဲ့စစ်ကောင်စီတပ်တို့ကြား2021ခုနှစ်မေလလယ်ကစပြီးတော့ပြစ်ခတ်တိုက်ခိုက်မှုတွေရှိလာခဲ့တာပါ။ကမ္ဘာ့မြို့နယ်မှာစစ်ကောင်စီတပ်နဲ့ချင်းကောက်ရီအဖွဲ့တို့တိုက်ပွဲတွေကြောင့်စစ်ပီးဒုက္ခသည်4000လောက်မကွေးတိုင်းစောနယ်လောင်းရှိနယ်အနီးဝန်းကျင်ဒေသတွေမှာတိတ်ဆောင်ထွက်ပြေးနေကြပါပါခင်ဗျာ။